အာရှတလောအွန်လိုင်းကလိမ့်လည်နေတဲ့ရာဇဝတ်ကိုင်းတွေဟာမြန်မာနိုင်ငံမှာပို့မှုအခြေစိုက်လာနေတယ်လို့ကုလသမဂ္ဂရဲ့စီးရင်ခန်းစာတိကဖော်ပြလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်လန်းမမီတဲ့ဒေသတွေမှာရာဇဝတ်ကိုင်းတွေကအတင်းအကျပ်ခိုင်းစီခံရသူတွေဟာလည်းလွတ်မြောက်နိုင်တဲ့အခွင့်အလမ်းနှေးပါမှုကြောင့်မွေးရစည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ကဒီကနေ့ထုတ်ပြန်တဲ့စီးရင်ခန်းစာမှာဖော်ပြထားပါတယ်။တရုတ်နဲ့ထိုင်ဝမ်ကရာဇဝတ်ကိုင်းတွေဟာမဲခေါင်ဒေသနိုင်ငံတွေအပြင်ဖိလစ်ပိုင်နိုင်ငံမှာပါအခြေစိုက်ပြီးအင်တာနက်ကနေလူမှုရေးအရှုပ်အထွေးတွေနဲ့ချင်းချောက်ငွေလိမ်လည်တာငွေညှစ်တာယင်းနှိမ့်မြုံနယ်မှုတွေမှာလိမ်လည်မှုတွေကိုကျူးလွန်တာမျိုးတွေကိုပြုလုပ်နေကြပါတယ်။ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ်လေးဖြစ်တဲ့ Jeremy Douglas ကတော့ဥပဒေစိုးမိုးမှုတွေအားနည်းတဲ့ဒေသတွေမှာရာဇဝတ်ကိုင်းတွေကြီးစိုးနေတာလို့ပြောပါတယ်။ကမ်ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ဒီလိမ်လည်မှုတွေကိုနှိမ်နှင်းမှုတချို့ရှိခဲ့ပြီးမြဲပြိပခဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ရဲ့အကာအကွယ်အောက်မှာဒီ online လိမ်လည်တဲ့ဂိုင်းတွေကကြီးထွားနေတယ်လို့ UNODC ရဲ့အစင်ခန်းစာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံနဲ့နေဆက်လက်နက်ကိုင်အုပ်စုတွေကြီးစိုးတဲ့မြရီမြို့နယ်ရွှေကုတ်ကူမှာအများစုရှိနေပြီးတရုတ်နဲ့ထိစပ်နေတဲ့ရှမ်းမြောက်ဝါနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းပါဝင်တယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။အစိုးရလက်လန့်မမီတဲ့အဲ့ဒီဒေသတွေမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာမွေးရစည်းဝါးနဲ့ရှားပါတော်ရိုင်းတလိမ့်ဆန်ရောင်းဝယ်ဖောက်ကားမှုတွေကိုလှုပ်ဆောင်နေတယ်လို့ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကလည်းစစ်တပ်ကိုကြကြပြန့်ပြန့်ပုံကန်ဆန့်ကျင်နေတဲ့နေရာလည်းဖြစ်ပါတယ်။လင်းလေခံရသူအများစုဟာလူငယ်ပညာတတ်တွေဖြစ်ပြီးမြန်မာနိုင်ငံမှာလစာမြင့်အလုတ်ကင်ကောင်းတွေရမယ်ဆိုတဲ့တရားဝင်ခေါ်ယူတဲ့ပုံစံမျိုးမလုံးပိတ်ခေါ်ယူတာကိုခံနေကြရတယ်လို့လင်းလေခံရတာကိုသိတဲ့အချိန်မှာလည်းမိသားစုဝင်တွေဒါမှမဟုတ်တန်ယုံနဲ့ NGO တွေကပတ်စံပေးပြီးကဲထုတ်နေရတယ်လို့လည်းစင်ခန်းစာမှာပါရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရထံမှမှတ်ချက်တောင်းခံခဲ့ပေမဲ့ဆက်သွယ်လို့မရဘူးလို့စင်ခန်းစာမှာဖော်ပြထားပါတယ်။တရုတ်နဲ့အရှိတောင်အာရှနိုင်ငံတချို့ကတော့လိမ်လည်မှုအကျက်တဲကိုအတူတကကင်တွေဖြည့်ရှင်းဖို့သဘောတူညီခဲ့တယ်လို့လည်းအစင်ခန်းစာမှာရေးသားထားပါရှင့်